ဆိုးရဘက်ကမြောက်ပိုင်းမဟာမိတ်အဖွဲ့ကိုအဆက်အသွယ်လုပ်ဖို့အတွက်နီလန်းနှစ်သွဲကိုသုံးခဲ့ပါတယ်ပထမနီလန်းကကချင်ပြည်နယ်ကငင်းညာရေးအကျိုးဆောင်အဖွဲ့ဖြစ်တဲ့ Peace Talk Creation Group ကတဆင့် KIO အဖွဲ့ကိုစာပေးပို့ပြီးကြံအဖွဲ့တွေကိုလက်ဆင့်ကမ်းပေးခဲ့တယ်လို့ UWS ရဲ့ဝါပြည်သွေးစည်းညွံ့ရေးအဖွဲ့ကတဆင့်စာပို့တဲ့နေ့ကိုလည်းသုံးခဲ့ပါတယ် AA အဖွဲ့ကဂျွန်လ9ရက်နေ့ကစာကိုရရှိပါတယ်လို့ AA အဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအတည်ပြုပြောပေမဲ့ TNL တန်းပလောင်အဖွဲ့ကပြန်ကြားရေးတာဝန်ခံဘုံမှုမိုင်အိုက်ကျော်ကတော့ဒီကိစ္စကိုသူမသိရှိသေးပါဘူးလို့ပြောပါတယ်။ AA အဖွဲ့အနေနဲ့ online ကဆွေးနွေးတာတဲ့မျက်နှာချင်းဆိုင်ဆွေးနွေးခြင်းတယ်လို့ပြောပါတယ်။ဒါပေမဲ့သူတို့လုံခြုံရေးအတွက်အမှခံချက်ပေးဖို့လိုတယ်လို့ဆိုပါတယ်။ဆွေးနွေးပွဲဖြစ်မြောက်အောင်ဂျားဝင်ဆောင်ရွက်ပေးနေတဲ့ Peace Talk Creation Group ကဦးဆန်းအောင်ကတိုင်းရင်းသားတွေဘက်ကလုံခြုံရေးကိုအမှခံချက်ပေးဖို့တောင်းဆိုတယ်လို့ပြောပါတယ်။
ညလေအမခံတယ်လို့ပြောပေမဲ့နှုတ်တဲ့ပြောတဲ့ဟာကိုသူကလည်းသူကစိတ်မချအောင်ပေါ့နော်။ဒီမစိတ်မချအောင်သူတို့ရဲ့လုံခြုံရေးအမခံချက်ကိုသူကလူချင်းနေတာ။လုံခြုံရေးအမခံချက်ကလည်းမနှလုံးမဖြစ်ဘူးမပတ်နဲ့ပဲပြောတာသူကမယုံကြည်နိုင်ဘူးဖြစ်နေတာ။အဲ့ဒါကြောင့်ဘလူနဲ့အဲ့ဒါနီးနာပိုင်းမှာဆွေးနွေးဖို့လိုအပ်နေတယ်ဆိုတော့အစိုးရဘက်ကတော့ကျိုင်းတုံမြင်နာဆူပြူထားတယ်။တိုင်းသားဘက်ကပါအပေမှာဆူပြူတယ်ဆိုတော့မသိသေးဘူးနော်။
အခုလိုတိုင်းရင်းသားတွေဘက်ကလုံခြုံရေးအာမခံချက်ကိုတောင်းဆိုနေရခြင်းဟာ AA ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်စည်ရင်းသွင်းထားတာကြောင့်လဲပါဝင်ပါတယ်။ထူးခြားနေတာကအစိုးရဘက်ကငြင်းငြမ်းရေးဆွေးနွေးဖို့ကမ်းလှမ်းတာကိုစီစဉ်နေသူဟာသမရာကျုံပြောရေးဆိုခွင့်ရှိသူဦးစော်ထေးဖြစ်နေတယ်လို့ AA အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတင်းစာရှင်းလင်းပွဲတွေမှာတကြိမ်မကပြောခဲ့သူလည်းဖြစ်ပါတယ်
။သူတို့ AA ရဲ့ဆောင်ရွက်ချက်တွေဟာအကြမ်းဖက်လုပ်ရဖြစ်နေတယ်ကျွန်တော် NRPG statement တွေမှာလည်းကျွန်တော်ထည့်ပါတ
ယ်ဒါက AA ဖြစ်တာရှင်းနေတယ်ရှင်းနေရှင်းရှင်းလင်းလင်းဖြစ်တယ်အဲ့ဒါကိုဘာကြောင့်စုံစမ်းစစ်ဆေးရလဲရှင်းရှင်းလင်းလင်းဖြစ်အောင်ရှင်းနေတာကိုကိုရှင်းအောင်စုံစမ်းစစ်ဆေးဖို့လုပ်တာဖြစ်တယ
်ဥစောထေးကမေလ1ရက်နေ့သတင်းစာရှင်းလင်းပွဲနဲ့မေလ16ရက်သတင်းစာရှင်းလင်းပွဲတွေမှာပြောခဲ့တာပါအခုလိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့နဲ့ဆွေးနွေးပွဲဖြစ်နိုင်မဖြစ်နိုင်ဆိုတာလည်းမေးစရာပါ KIO ကပြန်ကြားရေးတာဝန်ခံဒုတိယပုံမူကြီးနော်ဘူးကတော့ဒါဟာအစိုးရနဲ့တက်မတော်ဆုံးဖြတ်ရမှာဖြစ်တယ်လို့ပြောပါတယ
်သူတို့ဘက်ကနဲ့ဆုံးဖြတ်ရမယ့်အနေအထားဖြစ်တယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ်ဘာကြောင့်လဲသူတို့ဘက်ဒီအကြမ်းဖက်အပွဲလို့မတရားတင်လို့သူတို့ဘက်ကနဲ့ပဲထုတ်ပြန်ထားတယ်ဆိုတော့နိုင်ငံရေးဆွေးနွေးမယ်ဆိုတာလဲသူတို့ဘက်ကနဲ့ဆုံးဖြတ်ရပါအရင်ကလဲဒီအကြမ်းဖက်အပွဲလို့မတရားတင်လို့ပြောထားတဲ့အနေထားအောင်ပါပဲစီစီစီစီနဲ့ဆွေးနွေးလာတာကိုကျွန်တော်တို့တွေ့ရတယ်အခုလည်းတတ်မတော်ဘက်ကနဲ့သူတို့ဘက်ကနဲ့သဘောထားအကြီးစွာနဲ့ဆုံးဖြတ်တော့ရမှာပ
ါတကယ်ကအချမ်းပဲ့အဖွဲ့အစည်းဖြစ်တတ်မှတ်ထားတာကြောင့်ငញ្ញံရင်မဆွေးနွေးတော့ဘူးဆိုတာလည်းမဖြစ်နိုင်လို့သတင်းစာဆရာစီသူအောင်မြင့်ကပြောပါတယ
်ဒီလောက်ကအချမ်းပဲ့အဖွဲ့အစည်းအဖြစ်လို့ကြီးညာလိုက်တာနဲ့ဟုတ်တစ်ဖက်ကငင်းငယ်ဆွနေမယ်ဆိုပြီးတော့မှကန့်လန့်တာတွေကဒါကသူ့ဘုရားပေါ့နော်သူတို့သတ်မှတ်ချက်တွေကသူတို့လုပ်နေကြတယ်လို့ပဲကျွန်တော်နားလည်ပါတယ်။အတကူတော့ရှိတာပေါ့အကြမ်းဖက်အဖွဲ့အစည်းဖြစ်လို့မဆွနေနိုင်တော့ဘူးမတွေ့နိုင်တော့ဘူးဒီအဖွဲ့ကပဲအပြတ်ချေမုန်းတော့မယ်ဘာညာလို့ပြောရဆိုရင်တော့ဟုတ်တယ်ဒီဥစ္စာမျိုးဆိုရင်တော့အတိအပြည့်တစ်မျိုးတက်ရောက်သွားစီပါ
။အစိုးရအနေနဲ့အခုလိုငင်းငယ်ဆွနေပွဲကိုဖြစ်မြောက်အောင်ကြိုးပမ်းနေတယ်လို့27ပင်လုံးညီလာခံကိုလည်းဖြစ်အောင်လုပ်မယ်ဆိုတာပြောနေပါတယ်။ဒါပေမဲ့ကမ္ဘာနဲ့အဝံကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေများနဲ့တခြားအခြေအနေအရရဟာစိန်ခေါ်မှုတွေဖြစ်နေပါတယ်။တိုက်ဆိုင်မှုကတော့အခုနှစ်ထဲမှာပြုလုပ်မယ်ဆိုတဲ့ရွေးကောက်ပွဲကိုကျင်းပဖို့တည်ကြတယ်လို့ပြောနေချိန်မှာငင်းငန်းရင်ဆွေးနွေးဖို့ကြိုးစားနေတယ်ဆိုတဲ့အသံတွေထွက်ပေါ်လာတာကြောင့်မေးခွန်းထုတ်နေကြတာပါခင်ဗျာ။